ရိုဟင်ဂျာမွတ်စလင်တွေအပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဘုတ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေကြောင့်ဥရောပသမဂ္ဂ EU ကလက်နက်တင်ပို့ရောင်းချခွင့်ကန့်သက်ချက်ကိုပိုပြီးတော့တင်းကျပ်ရေးတို့ကိုဆောင်ရွက်ဖို့ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေဒီကနေ့တနင်္လာနေ့မှာသဘောတူလိုက်ကြပါပြီ။လူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးဝါဝါစနစ်တကျကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကိုင်တပ်တွေကအကြီးတန်းစစ်တပ်အရာရှိတွေအပေါ်ချက်ချင်းပြစ်မှတ်ထားကန့်သတ်မှုတွေလုပ်ဖို့ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေကကြေညာချက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံအပေါ်1990ပြည်လွန်နှစ်တွေကတည်းကဥရောပသမဂ္ဂကချက်မှတ်ထားတဲ့လက်နက်ရောင်းချမှုကန့်သတ်ချက်ကိုပိုပြီးတော့တင်းကျပ်ဖို့နိုင်ငံသားရေးဝန်ကြီးတွေကလိုလားနေကြပေမဲ့အသေးစိတ်ကိုတော့ပြောဆိုမထားပါဘူး။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်ဖြိုခွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဘုံမှုချုပ်မောင်မောင်စိုးကိုတော့အမေရိကန်ကပြီးခဲ့တဲ့ဒီဇင်ဘာလကပြစ်မှတ်ထားဒဏ်ခတ်အရေးယူထားတာပါ။အခုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာတော့မြန်မာအကြီးတန်းစစ်တပ်အကြီးအကဲတဦးမကပါနိုင်တယ်လို့လည်းတန်တမန်တဦးကပြောဆိုထားပါတယ်ရှင်။